အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကတီဟွာနာမြို့မှာရရှိနေတဲ့ဗဟိုအမေရိကကရွှေပြောင်းဝင်ရောက်သူ9000လောက်အတွက်ကုလသမဂ္ဂအနေနဲ့အကူအညီပေးဖို့တီဟွာနာမြို့တော်ဝန်ကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှခလုံကွင်းရဖို့မက္ကဆီကိုဘက်ချမ်းမှာရရှိနေတဲ့အဲဒီရွှေပြောင်းဝင်ရောက်သူတွေဟာအခုခါမှာတီဟွာနာမြို့ကအားကစားယုံတွေ့နေထိုင်နေကြပြီးတော့ဒေသခံတွေကလည်းသူတို့ကိုစန့်ကျင်ကက်ကွက်ကြတာကြောင့်အရေးပေါ်အကျက်တဲ့အခြေအနေဆက်ရောက်နေကြောင်းမြို့တော်ဝန်ကတောက်ကြနေမှာကြေညာထားတာပါ။တလားကြော်ကြားဗဟိုအမေရိကန်နိုင်ငံတွေကိုဖြတ်သန်းခဲ့ပြီးတဲ့နောက်ရောက်ရှိလာတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူ4,986ယောက်ကိုစေတနာဝန်ထမ်းတွေအာဏာပိုင်တွေကအကူအညီပေးထားကြောင်းတီဝါနာမြို့တော်ဝန်ဝမ်မန်ယွယ်ဂက်စတလမ်ကပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ်ကတော့အဲ့ဒီသူတွေကမှရာဇဝတ်မှုကျူးလွန်သူတွေဂိုင်းဖွဲ့ဝင်နေတဲ့အကြမ်းဖက်သမားတွေပါပါဝင်နေဆိုတာမျိုးကိုအထောက်အထားမပြနိုင်ပဲဆွဆဲပြောဆိုထားတာပါဟွန်ဒူရက်စ်နိုင်ငံကအများစုပါဝင်တဲ့ရွှေပြောင်းဝင်ရောက်သူတွေဟာအော်တိုဘာလလယ်လောက်ကတည်းကအမေရိကန်ပြည်ထောင်စုအထိစတင်ထွက်ခွာလာကြတာဖြစ်ပြီးလမ်းတစ်လျှောက်မြို့ရွာတွေမှာညဤရနာခဲ့ကြပါတယ်။အဲဒီသူတွေအများစုဟာသူတို့နေရရင်နိုင်ငံတွေမှာဖြစ်ပွားနေတဲ့ပြည်ပခါတွေဆင်းရဲမွတ်တီမှုတွေကနေပိုကောင်းမွန်တဲ့ဘဝမှာနေထိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုမှာခလုံကွင်းရဖို့မက္ကဆီကိုနယ်စပ်မြို့မှာအခုလိုရောက်ရှိနေကြတာပါခင်ဗျာ။